ဆေဆိုရရဲ့ရွေးကောက်ပွဲဥပဒေအရမြို့သားဒီမိုကရေစီဖွဲ့ချုပ်အနေနဲ့ရွေးကောက်ပွဲဝင်မယ်ဆိုရင်နေအကျဲချုပ်ထိန်းသိမ်းခံထားရတဲ့ခေါင်းဆောင်ဒေါက်ဆန်းစုကြည်ကိုပါတီကနေထုတ်ရမယ်အခြေအနေရောက်နေတဲ့အတွက်အဖွဲ့အတွင်းသဘောထားမျိုးမျိုးဖြစ်လာပါတယ်။ဒါဟာဒီမိုကရေစီအင်အားစုတွေကိုခုခွဲဖို့ကြိုးစားနေတဲ့ဆေဆိုရရဲ့ညီပရိရဲ့ကြောင့်ဖြစ်လာရတာလို့
NCGU ဘီကောအဝေးရောက်ညွန်ပေါင်းအစိုးရရဲ့ဝင်ကြီးချုပ်ဒေါက်တာစင်ဝင်းကပြောပါတယ်။ဆင်းရဲပြောရင်တော့နားမဖပါပဲ။နားမဖတာကနေပြီးတော့ပါတီနဲ့ဒီခေါင်းဆောင်တွေနဲ့ကွဲအောင်လုပ်တဲ့ပြန်စီပေးတယ်ကွဲအောင်လုပ်တယ်။တော့ဒါသူတကားနေတာပဲ။ဒါသူကစားခွက်ပဲ။အဲဒီတော့ဒီပါတီဝင်ရှိတဲ့ပါတီဝင်နေနဲ့ဆုံးမြတ်ရမယ်အခြေအနေပဲ။အဲတော့ဟုတ်လား။ဒေါက်ဆန်းစုကြည်ပြောတာတော့အ
အမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့ဝင်ရောက်ရှင်ပြိုင်ဖို့ဆုံးဖြတ်ခဲ့တဲ့အခြေအနေနဲ့အခု2010ရွေးကောက်ပွဲအခြေအနေဟာအရန်ကွာခြားနေတယ်လို့ဒေါက်တာစင်ဝင်းကထောက်ပြပါဗျ
။ကွာခြားချက်ကတော့1990ရွေးကောက်ပွဲတော့ကကျွန်တော်တို့ peak condition ဘာမှမရှိဘူး။အခြေခံဥပဒေလည်းမရှိဘူး။ဘယ်တော့အာဏာအမယ်ဆိုတာလည်းမရှိဘူး။နောက်ကျွန်တော်ရှိတာကဗိုလ်ချုပ်မှုကြီးစောမောင်ကစစ်တမ်းရကိုပြန်မယ်ဆိုတဲ့ဟာရှိတယ်။ဒီဗိုလ်ချုပ်မှုကြီးစောမောင်မယ်ကျွန်တော်တို့ခြေခံဥပဒေကိုမဆွဲဘူးအနိုင်ရတဲ့ပါတီဆွဲဖို့ဆိုပြီးပြောခဲ့တာရှိတယ်ဒီအချက်နဲ့ချက်ပေါ်မှာမူတည်ပြီးတော့အဝင်ပြိုင်တယ်လို့ကျွန်တော်ဒီလိုပဲမြင်တယ်လေဒီတစ်ခါကျတော့တုံပြီးနောက်မိတင်ပါမယ်ဟောပါဟောနော်ရွေးကောက်ပွဲပေါ့
2010ရွေးကောက်ပွဲမှာကြိုတင်သတ်မှတ်ချက်တွေအများကြီးရှိနေတဲ့အတွက်ဒီအချက်ကိုဖွဲ့ချုပ်အနေနဲ့လေးနဲ့စဉ်းစားဖို့လိုတယ်လို့ဒေါက်တာစင်ဝင်းကဆိုပါတယ် SCGUB အနေနဲ့ရွှေကုန်းတိုင်းကြီးညာစာရဲမှာပါတဲ့2008ဖွဲ့စည်းပုံခြေကံဥပဒေကိုပြန်လည်ရေးဆွဲဖို့နိုင်ငံရေးကျင်းသားအားလုံးလှုပ်ပေးဖို့တွဲဆုံဆွေးနွေးဖို့စတဲ့အချက်တွေကိုထောက်ခံထားပါတယ်။ဒါကြောင့်အဖွဲ့ချုပ်အနေနဲ့ပါတီမှတ်ပုံတင်တဲ့မတင်တဲ့ SCGUB ရဲ့သဘောထားဘယ်လိုရှိပါသလဲလို့ဒေါက်တာစင်ဝင်းကိုမေးကြည့်ပါတယ်
။ကျွန်တော်တို့ SCGUB တော်လည်းကောင်းအဲဒီ MPU တွေလည်းကောင်း NLD ကိုအခြေခံတာပဲ။အဲဒီတော့ကျွန်တော်တို့အနေနဲ့ကတော့ respect ပေးတဲ့အနေနဲ့ကျွန်တော်တို့စကားဥမတန်းလို့တို့ဘာဆုံးမြတ်လဲဘာလဲညာလဲဆုံးမြတ်တဲ့မသိဓာရီကျွန်တော်မပြောဘူးဒါပေမဲ့ကျွန်တော်ပြောပါတယ်ကျွန်တော်ဒီဥပဒေနည်းရတော့ကျွန်တော်တို့ဒီနားဖတ်ရဲ့နော်ဒီနိုင်ငံရေးမှာပုံတင်ဥပဒေကိုဘာလို့ကျွန်တော် criticize တော်တော်လုပ်ပါတယ် FDUB အနေနဲ့ကျွန်တော်အနေနဲ့ဒါပေမဲ့လို့ NLD ဘာလုပ်တင်နေနော်ဘာလဲဆိုတာတော့ကျွန်တော်မပြောဘူးသို့တော်လည်းတစ်ချိန်မှာဟိုဆုံးမြတ်ပြီးတော့ဆက်ပေါ်လာရင်တော့ကျွန်တော်တို့ကကျွန်တော်တို့စိတ်ကူးနဲ့အဲသွားမဲ့လမ်းကိုကျွန်တော်ရှိပြီးသားပ
ါဒါဆိုရင်1990ကနေ2010အထိအနှစ်20အတွင်းစစ်ဆိုးရဘက်ကလစ်လျူပြူလာတဲ့တွေ့ဆုံဆွေးနွေးရေးအမျိုးသားပြည်လည်တည်မြဲရေးကိစ္စတွေအကောင်အထည်ပေါ်လာဖို့ NCGUB အနေနဲ့ဘယ်လိုရှေ့ဆက်ဆောင်ရွက်သွားမလဲဒေါက်တာစေဝင်းရဲ့တုံ့ပြန်ချက်က
အားလုံးကလုပ်ဆရာတွေရှိရဲဒါမှမဟုတ်ခုနပြောလို့ပဲ US policy ကိုယ်တိုင်ကစောင့်ကြည့်နေတာပဲUS policy ကိုတိုင်ကအခု engagement policy လို့ဆိုပေမဲ့လို့ဒီပြည်တွင်းကဒီဖြစ်ပေါ်ကြောင်းလွှဲမှုပုံမှာစောင့်ကြည့်နေတာပဲအချိန်ရောက်တဲ့ဆိုရင်အဲလုပ်ရတယ်အများကြီးရှိနိုင်ပါတယ
်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကလည်းဒေါအောင်ဆန်းစုကြည်နဲ့နိုင်ငံရေးအကျဉ်းသားတွေကိုပါဝင်ခွင့်ပေးမထားတဲ့စစ်အစိုးရရဲ့ရွေးကောက်ပွဲဥပဒေကိုဝိုင်းဝန်းဝေဖန်ထောက်ပြထားပါတယ်ရှင်